မြန်မာနိုင်ငံမှာဝန်ထမ်းအင်အားတသန်းဝန်းကျင်ရှိတယ်လို့ပြန်ကြားရေးဝန်ကြီးကသတင်းစာရှင်းလင်းပွဲတစ်ခုမှာပြောခဲ့မှုပါတယ်ဒီဝန်ထမ်းအင်အားဟာမြန်မာပြည်သူတရားလုံးရဲ့200နုံးသာရှိပေမဲ့မြန်မာစစ်အစိုးရရဲ့အုပ်ချုပ်မှုရန်လျာရှုထောင့်ကကြည့်ရင်အဓိကကျတဲ့ထောက်တိုင်တွေဖြစ်ပါတယ်အစစ်အစိုးရဘက်ကဝန်ထမ်းတွေကိုလစာတိုးပေးခဲ့ပေမဲ့လက်ရှိကုံစည်းနှုံးနဲ့မကာမိတဲ့အတွက်ဝန်ထမ်းတွေစာဝတ်နေရေးကြက်တဲလာရကနေခိုက်မရတော့တာဖြစ်တယ်လို့ဝန်ထမ်းအတော်များများကပြောပါတယ်ဘာကြောင့်ဝန်ထမ်းတွေအလုံးမလုံးတည်းလဲဆိုတာကိုရန်ကုန်ဝန်ထမ်းတဦးကအခုလိုရှင်းပြပါတယ
်ငါကတိုးပြီးနောက်ပိုင်းမှာအောက်ခြေ3000 4000ထားတဲ့ဝန်ထမ်းတွေကတော့အခုချိန်မှာအရင်လိုပဲပြန်ဖြစ်သွားတယ်အဲ့တော့ဘာမှမလောက်တော့ဘလောက်တဲ့အတွက်အဓိကဗာပြဿနာဖြစ်လာတယ်ဆိုဒီဝန်ထမ်းတွေခိုက်မရတော့ဝန်ထမ်းတွေတော်တော်များများကဘာမှကိုမလုပ်တော့ဘူးဒီကြားထဲမှာနေပြီးတော့ဆိုပြီးတော့ဒီမန်ကင်းကြီးပေါ်လာတဲ့အတွက်5000မှနေပြီးတော့ကိုမလိုက်ခြင်းနဲ့ဆိုတော့တပည့်တွေတော်တော်များများလုပ်အဲ့ခိုက်နဲ့အလေလက်ရာရှိတွေကအပေါ်ကMG တို့ DG တို့ GM တို့ကြောက်ရတယ်လို့အောက်ဝန်ထမ်းကြတော့ခိုင်းလို့မရဘူး။ကြမ်းညက်တဲ့သဘောပေါ့။အောက်ဝန်ထမ်းတွေကလည်းသုံးခုလုံးမအောင်တစ်ခုပဲလုပ်တော့တယ်။တစ်ခုလုံးမအောင်မလုပ်တော့ဘူးရှောင်သွားတယ်။အဲ့တော့လူကြီးတွေအကြီးကြီးတွေသူတို့ကရှောင်နေတယ်။ဘလို့မှခိုင်းမရဘူး။ခိုင်းမရတဲ့အတွက်ပြောလို့ဆိုလို့လည်းမရဘူး။အဲ့တော့ဝင်းကြီးကပြောလဲဆိုတော့ဝင်းကြီးတော်တော်များများကြီးကအောက်ကြီးလူသားတွေအောက်ကြီးကဝန်ထမ်းတွေနဲ့သိပ်မလုပ်ကြတော့ဘဲနဲ့သူကမလုပ်လေသူက။ဒီတော့ကတော့8000လောက်အရှင်ပေါ့ဗျာ။နောက်တင်းတွဲအရှင်တော့အဲ့လိုလူတွေကိုပဲအချိန်ကခိုင်းပြီးတော့အဲ့ဒီလူတွေကလည်းနှိကုတ်ပြီးတော့မလုပ်ဖြစ်အောင်လုပ်နေကြတော့အဲ့တော့အဲ့ဒီလူတွေပြန်လာတော့အောက်ခြေလူကလာတော့မလုပ်မချုပ်မပြုတ်ဆိုတဲ့လူမျိုးနဲ့အဲရှောင်သွားတာပေါ့
။အဲဝန်ထမ်းတွေအခုလိုသားအလုပ်မလုပ်တဲ့နီးနဲ့ဆန္ဒပြနေရင်မြန်မာစစ်အစိုးရအာမခံထားတဲ့ဒီမိုကရေစီလမ်းကြောင်းရောက်နိုင်ပါမလားလို့ဝန်ထမ်းဟောင်းတဦးကိုမေးတဲ့အခါအခုလိုသူ့အမြင်ကိုပြောပါတယ်
။ဒီဂျန်တဲကြီးကတော့ရပ်သွားဖို့တော့မလွယ်ဘူးပေါ့လေ။သို့တော့ဒီလူတွေကို output ပေါ့ကွာဒီလူတွေလောမှန်ရတယ်မလုပ်ဘူး output တွေကျသွားတဲ့အခါကျတော့အစစရရပေါ့ကွာလူတွေအလုံးကိုထိခိုက်သွားမယ်ဟိုရတဲ့လက်ကတိုးရင်းနဲ့မလုံတော့ဘူးနောက်တကမတိုးခင်တော့ပေါ့ကွာ3000ပေးရမယ်လူတော်8000နဲ့ပေးရတော့ပေးထားတော့အဲ့ဒီလူတွေရဲ့လက်စာတွေကနေတဲ့အခါကျတော့သူတို့ကလက်ပီလိုက်လို့တာသူတို့အနေနဲ့မှန်ကန်တယ်လို့ယူဆခဲ့တာကိုအခုလက်ကတိုးတော့လေအခုကအရင်ကလုတ်ခဲ့တာတွေကိုဒီတိုင်းပဲစက်တိုက်ဆက်လုံနေကြတာ။အဲ့တော့လူတွေကဟိုစိတ်ပြတ်တာပေါ့ဗျာ။ဘာပဲဖြစ်အဆက်ဆက်ရရာလူတွေစက်တင်းမှုတွေကတပြေးပြေးတော့များလာနေပြီ
။အဲ့အခုလိုဝန်ထမ်းတွေအမှုနီးနဲ့ဆန္ဒပြနေတာဟာမြန်မာစစ်အစိုးရအုပ်ချုပ်ရေးရန်ရဲမှာအောက်ခြေဝန်ထမ်းတွေပူးပေါင်းမှုမရှိတော့ဘူးဆိုတဲ့အဓိပ္ပာယ်ဖြစ်တယ်လို့ရန်ကုန်နိုင်ငံရေးလောကကနားလည်ထားပါတယ်။အဲ့တကယ်တမ်းမြန်မာစစ်အစိုးရကြောက်ရမှာကဒေါအောင်ဆန်းစုကြည်တို့လိုကိုမင်းကိုနိုင်တို့လိုပုံကိုယ်တွေမဟုတ်ဘူးလို့စောစောကရန်ကုန်ဝန်ထမ်းကပဲပြောဆိုပါတယ်
။ဖက်လည်းမထူတော့ဘူး၊လေလည်းမထူတော့ဘူး၊လှုပ်လည်းမထူတော့ဘူးဆိုတဲ့ပုံစံမျိုးတွေဖြစ်နေတာ။အဲ့တော့ဒီနာဝန္ဒကြောက်ရမယ်ဟာဒါလည်းဆိုတော့ဒီကုန်နိုင်လည်းမဟုတ်ဘူး၊တော်စုကြည့်လည်းမဟုတ်ဘူး။ဒီဝန်ထမ်းတွေ၊ဒီဝန်ထမ်းတွေကသူတို့အကြီးအောက်ချင်တာသူတို့လုံးဝမပါတော့ဘူးသူတို့ဆိုတာအချိန်မပါတော့တဲ့သဘောဖြစ်နေတယ်။ဒါကိုသူသဘောပေါက်ဖို့ကောင်းတာ။ဒါကိုသဘောမပေါက်နိုင်ဘူး။အဲ့တော့သူတို့ကလည်းထိတ်ကြိုက်မတည်ဘူး၊ထိတ်ကြိုက်မတည်ဘူးဆိုတာကသူဒါဘာတွေဘာတွေလုပ်လို့ရှိရင်လည်းသူကအောက်ရှင်ဝန်သားတွေကိုဒီဝင်ကြီးဆိုတဲ့သူကတိတ်မပြောဘူး။အပေါ်ကဒီဂျီအန်တို့လောက်ပဲ။အဲနောက်ပြီးတော့သောက်ညူမှုလောက်ရှိုးတာနာဆိုသောက်ညူမှုလောက်ပဲသူဖြတ်နေတယ်။အောက်ရှင်ဝန်သားတွေနဲ့ဒီလိုကတိတ်မရှိတော့ဘူး။ဒီအောက်ရှင်ဝန်သားတွေရဲ့စိတ်တွေကလုံးဝငိုက်ဝန်တွေကိုသူကသိနေတယ်။သူခိုင်းသူတိတ်တိုင်းမတွေ့တော့ဘူး။ဒီအန်ကိုညတိုင်းခံနေတယ်။အဲ့တော့ဘာဖြစ်နေလဲဆိုတော့သူဝန်သားတော်တော်များများကတော်တော်ကိုချိန်နေဆိုစိတ်ဓာတ်ကိုခိုင်းပြီးတော့ကဒီလက်စားရတွေပါပြီးတော့ဆိုတော့မဟုတ်ဘူး။ဒါသာလေးဆိုတာသူလုတ်ချင်တာလုတ်ပါဘာလို့တော့အပေါ်လူကြီးတွေလည်းသူတို့မြင်နေတာပဲသူတို့လုတ်ချင်တာလုတ်နေကြတယ်သူတို့တွေ့နေတာတွေ့နေသူတို့စားနေတာစားနေသူတို့အာနာလုတ်ချင်တာအာနာတိုင်းအဲခွင်ကြီးလူတွေသုံးသားလုတ်ချင်တာတွေလုတ်နေမှပြည်နေရောအောက်အောက်တွေကမင်းတို့တော့သူတို့လုတ်ငါတို့လုတ်ချင်မှလုတ်မယ်ငါတို့လည်းမြေချိုင်းနေမှာပဲလို့အဲဒီပုံစံမျိုးဌာနတော်တော်များများဖြစ်ပါဘလို့မှခိုင်းလို့မရတော့ဘလို့မှပြုံးလို့မရအဲသူတို့ကထုတ်ပြလိုက်တဲ့ထွက်ယူမယ်ရှိတာမလာနဲ့ဆိုလည်းမလာဘူးအဲဘာမှမပြောသေးရင်တော့ဒီလိုပဲလက်ကသုံးကြီးပေါင်းလာဒီလိုပဲလာယူနေ။
အဲမြန်မာနိုင်ငံရဲ့ငွေဖွံ့ဖွားမှုနှုန်းကိုပြန်ကြည့်တဲ့အခါကိန်းဂဏန်းနှလုံးထိမြင့်တက်နေတယ်လို့ ADB အာရှဖွံ့ဖြိုးရေးဘဏ်ရဲ့2009ခုနှစ်အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။အဲဒါပြင်မြန်မာစစ်အစိုးရလက်ထက်ငွေဖွံ့ဖွားမှုကအဆမတန်များနေတဲ့အတွက်ငွေအလွန်အမင်းဖွံ့ဖွားမှု Hyperinflation ဖြစ်နေပြီလို့နှစ်ရက်တာကျင်းပခဲ့တဲ့ပထမအကြိမ်စီးပွားရေးဆိုင်ရာအလုပ်ရုံဆွေးနွေးပွဲအပြီးမှာ NLD ကထုတ်ဖော်ပြောဆိုခဲ့ပါတယ်။ဒါပေမဲ့NLD ရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးစစ်အစိုးရဘက်ကအခုထိညင်းဆိုတာမရှိသေးပါဘူး။စစ်အစိုးရလစာတိုးပြီးတဲ့အပိုင်းကိုကြည့်တော့လေဝန်ထမ်းချင်းအတူတူစစ်ဘက်ကအမှုရမ်းတွေကိုအရက်ဖက်ဝန်ထမ်းတွေပိုးပြီးလစာတိုးပြီးထားပါတယ်။အရက်ဖက်ဝန်ထမ်းလစာနှုံးတဲ့နဲ့နှိုင်းရှင်ကြည့်ရင် အမြင့်ဆုံးဥဆောင်ညွှန်ကြားမှုတယောက်ဓမ္မမဟုတ်ညွှန်ကြားမှုချုပ်တယောက်ရဲ့လာဇာနှုံးသည့်တသိန်း900ဆိုတာစစ်တပ်ကဒုဗိုလ်မှုကြီးတဦးရဲ့လာဇာနဲ့အတူတူဖြစ်နေပါတယ်တော်ရရှင်များခင်ဗျာတကယ်တော့ဝန်ထမ်းတွေကိုလာဇာတိုးပြီးတဲ့ကိစ္စမှာလက်ရှိဖြစ်နေတဲ့ငွေဖောင်းပွားမှုနှုံးနဲ့ကာမီအောင်တိုးမပေးလို့ဖြစ်တယ်ဆိုတဲ့ပခုတ်ကူမျိုးကနိုင်ငံရေးဆန်းစစ်သူဦးမင်းဆွ
အများကြီးပဲဗျတကယ်တကယ်ကတော့တိုးပေးတာမဟုတ်ပါဘူး inflation နဲ့တွက်တဲ့အခါကျတော့မှုရောင်လိုက်မပေးတာပါဟိုတုန်းကကျွန်တော်တို့အခြေခံဝန်ထမ်းတယောက်126ကျပ်ခက်တုန်းကတွက်ကြည့်ပေါ့ဗျာရွှေပြည်ကျသားဝင်နိုင်တော့ဆံပနတင်းဝင်နိုင်တော့စီပနက်ပြဝင်နိုင်တော့ချင်းကြီးလိုက်တဲ့အခါကျတော့ဟိုတုန်းက126ကျပ်ရတဲ့လူတွေကမိသားစုစားဝတ်နေရေးပြည်လဲတဲ့အေးချမ်းချမ်းနေနိုင်တဲ့အခု3000ကမနေနိုင်တာကတိုးပေးထားတာမဟုတ်ဘူးဗျာအများကြီးလျှော့ပေးထားလို့inflation နဲ့တွေ့တဲ့အခါကျတော့အများကြီးညော့နေတဲ့သက်တနာပေါ့ဗျာဒီမှာကျုံလို့ပြောလိုက်ဦးမယ်ဗျာစိတ်မကောင်းစရာပဲကျုပ်တို့မျိုးမှာမိန်းကလေး MSC ပြီးပြီးသားအလုတ်သွားလုတ်တာစက်ယုံလုတ်ယုံဒီနောက်ဆုံးပေါ်ခြေရက်စက်ကြီးရှိမှာပေါ့ဗျာတနာကြီးစပိန်စီးပြီးသွားရတယ်အပြန်ကိုတနာကြီးစီးပြီးပြန်ခဲ့ရတယ်တနေ့နှစ်နာကြီးစပိန်စီးရတယ်ရတဲ့လာစားကနေ့တွေတနေ့မှာ900တဲ့ဗျာထမင်းတက်တာမစားတော့ဘူး MSC ပြီးပြီးသား MSC ကျောင်းသူ MSC ဘွဲ့ရတယောက်ဟာတနေ့ကို2နာရီသပိန်းနင်းတာတနေ့ကုန်လုံးလုံးမှာ900ထမင်းတက်မစားတော့ဘူးကျုပ်တို့တိုင်းပြည်ရဲ့ဘဝကတော့မတက်နိုင်တော့ဘူးယူကျုပ်တို့လည်းဘာမှမတက်နိုင်ဘူးဒီပြဿနာကနိုင်ငံတော်ရဲ့စေနာမြစ်တာတွေပဲစောင့်ကြည့်ရတော့မှာပဲ